ပါခင်ဗျာဒီနေ့တည်းလီလိုက်စီစမှာတော့မြန်မာနိုင်ငံကလူခွင့်ရေးခြေနေတွေကြောင့်နိုင်ငံတကာဆက်ဆံရေးမှာကြုံရနိုင်တဲ့ခြေနေတွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါရခိုင်ပြည်နယ်အရေးပါဝင်မြန်မာနိုင်ငံကလူခွင့်ရေးခြေနေတွေကြောင့်အမေရိကန်နဲ့အနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေကပါဝေဖန်တယ်တွေထွက်နေပါတယ်ဒီလိုဆိုရမှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးမှာဘလို့ရက်ခတ်လာနိုင်တယ်လဲဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုနေတယ်ဆိုတာကိုဆွေးနွေးသွားမှာပါကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ဦးလည်းဒီလိုက်မှာရောက်နေပါပြီတူကတော့မြန်မာနိုင်ငံသတင်းစာဆရာဦးစည်ရဲ့သူပါနောက်တူကတော့လူခွေလို့ရှားသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲဆက်လိုက်ပါတော့မယ်ဒီစင်ကူမှာဒီတစ်ပတ်ထဲမှာပဲကျင်းပသွားတဲ့ဒီအာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝဲတွေမှာဒီမြန်မာနိုင်ငံကလူခွေအခြေအနေနဲ့ပတ်သက်လို့တော်တော်လေးချေချေလောင်ကြားပါတယ်အထူးသဖြင့်ကတော့ဒီအမေရိကန်ဒုသမ္မတကဒီဒေါ်စုနဲ့တွေ့တဲ့အချိန်မှာရခိုင်ပြည်နယ်အရေးကိစ္စနောက်သတင်းမီဒီယာလွတ်လပ်ခွင့်ကိစ္စတွေကိုပြောတာမျိုးတွေလည်းရှိပါတယ်အာဆီယံဥက္ကဋ္ဌစင်ကူကဆိုရင်လည်းပဲဒီရခိုင်ရင်းနဲ့ပတ်သက်လို့စိုးရိမ်မကင်းတာကိုပြောတာတွေရှိတယ်လို့ပဲမလေးရှားဝန်ကြီးချုပ်မဟာသီယာကိုရိုင်ကလည်းပြင်းပြထန်ထန်ဝေဖန်တာတွေရှိပါတယ်ဆိုတော့ဒီအရင်ဆုံးတော့ဒီမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့ကျွန်တော်ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးရဲ့ဟိုတုံးသက်ချက်ကိုအရင်ဆုံးကြားချင်ပါတယ်ဆိုတော့ကျွန်ကိုအောင်မျိုးမဲ့အရင်ဆုံးတက်ပေးပါခင်ဗျာဒီအနောက်နိုင်ငံတွေအနေနဲ့ကတော့ဒီမြန်မာနိုင်ငံအပေါ်မှာဝေဖန်တာမျိုးတွေကအရင်ဆုံးလေးရလဲရှိပါတယ်ဟိုဒါပေမဲ့လည်းဒီအာဆီယံတွေကနိုင်ငံတွေကအထူးသဖြင့်ကတော့ဒီတခြားနိုင်ငံရဲ့ပြည်ရင်းရေးကိုမစွတ်ဖက်ရအောင်ဆိုတဲ့ရတဲ့ရည်မျိုးတွေရှိတယ်လို့ပဲဒီကိုပြည်ရေးပြဿနာနဲ့ကိုဖြစ်နေရတယ်ဆိုတော့လေပြောကြဆိုရဖို့ကိစ္စမှာတိုးစုတ်တာမျိုးတွေရှိပါတယ်ဒါပေမဲ့အခုကတော့အရင်နဲ့ပိုပြီးတော့များပြောလာဆိုလာနေကြတာကိုအောင်မျိုးမင်းဒီဒါမှမဟုတ်ဒီမြန်မာနိုင်ငံအခြေအနေကရောဘယ်လိုပိုပြီးတော့များပြောစရာတွေများဖြစ်လာနေလား
ဟုတ်ကဲ့အာဆီယံရဲ့ကျောင်းဆောင်တိုင်းပြောမယ်ဆိုရင်တော့အာဆီယံကတခြားနိုင်ငံဝင်ရောက်ဆက်သွယ်ရေးမမှုဘူးဝင်ရောက်ဆက်သွယ်လို့မလုပ်ရဘူးဆိုတော့မူရင်ညတစ်ခါဦးကြီးအားလုံးရဲ့သဘောတူချက်နဲ့လုံဆောင်တဲ့ကျွန်တော်တို့ကျန်းမာရေးဘောဒါခိုင်ပြီးလုဆောင်တဲ့မူရလုဆောင်နေပါတယ်။ဒါကြောင့်မို့ကျွန်တော်မြန်မာပြည်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်အာဆီယံကအဖြစ်အပျက်ဆောင်တဲ့ကိစ္စမျိုးဒီခါတလေပြောဆိုမှုကိစ္စနဲ့ပတ်သက်တဲ့ရှိရင်အာဆီယံကမြန်မာနိုင်ငံကိုပို့ပြီးတော့ကာကွယ်ပေးတဲ့ပုံစံမျိုးရှိနေတာသိရပါတယ်။ဒါအရင်ကဖြစ်ခဲ့တဲ့ဟာလား။ဒီလိုများတခြားနိုင်ငံတွေကနေပြောဆိုလို့ရှိရင်အာဆီယံကတက်ညီလက်ညီကာကွယ်ပေးပြီးတော့ကျေးဇူးအရဆုံးမကြမလို့ဆိုတော့လုတ်ဆောင်နေတယ် PDE ကိုရမစက်ခရဘူးဆိုတော့လုတ်ဆောင်နေတဲ့စင်နာလည်းရှိပါတယ်။ဒါပေမဲ့ဒီတစ်ခေါက်ကတော့ပြည်သူကြပါဒီအာဆီယံနိုင်ငံတွင်းရဲ့ကောက်ဆောင်ကြီးရဲ့မြန်မာနိုင်ငံပေါ်စိတ်ဝင်စားမှုကအများကြီးလာတယ်။အဲဒီခါမှာပြန်ပြီးတော့အာဏာရရှိလာတဲ့ဒီမလေးရှားဝင်စင်မဟာသီယာကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမဆွေးနွေးနေတဲ့ဒီကိစ္စကိုဆင်းရဲတစ်ချက်တည်းသာရှင်းလင်းဖို့လိုအပ်တယ်မြန်မာနိုင်ငံပေါ်သူ့ရဲ့အကြီးအကဲအခုကဒီကြောင်းသွားပြီဆိုပြီးဆွေးနွေးလာတာရှိလာတယ်။ဒီဆွေးနွေးချက်မှာကျွန်တော်တို့ဒီဒီခိုင်ဒီကမှာရှိတဲ့ကိစ္စတွေမကပဲတခြားသောလူခွေကိစ္စတွေကိုပါပြောဆိုလာတယ်။တစ်ဖက်ကလည်းကျွန်တော်ဒီအမေရိကန်ပါဝင်တခြားနိုင်ငံတွေပြောဆိုမှုတွေလည်းမီးလျော့သွားဘူး။အဲ့တော့ဒီနေရာမျိုးမှာမြန်မာနိုင်ငံကအရင်ဆုံးကအနောက်နိုင်ငံတွေပြောတဲ့ချက်ကိုကျွန်တော်တို့ဟိုကာကွယ်ပေးတဲ့အာဆီယံရဲ့ဟိုပြီးတော့ဝိုင်းဝန်းကာကွယ်ချက်ဒီရောက်သွားပြီးကျောက်ဆုခံနေတဲ့မှာပြန်ပြီးတော့ပါဝင်လာတာဒီနောက်ပိုင်းအာဆီယံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အခြေအနေဖြစ်ပါတယ
်။ဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေရောဒီအာဆီယံတို့လိုအရင်တော့ကာကွယ်ပြီးပြောတဲ့နိုင်ငံတွေကတော့ပါလာခြင်းဟာဒီမြန်မာနိုင်ငံရဲ့အခြေအနေကဟိုအရင်နဲ့ပိုပြီးဆိုးလာလို့လားဒါမှမဟုတ်အာဆီယံဘက်ကပြောင်းလာတဲ့သဘောလားဘလို့အခြေအနေတွေကြောင့်အခုလိုပြောတဲ့ဆိုတဲ့နေရာထွက်လာတာလဲကိုယ်မျိုးမင်း
မြန်မာနိုင်ငံနဲ့လူခွေနဲ့ပတ်သက်လို့ကျွန်တော်ပြောဆိုခဲ့တာတော့ရှိခဲ့ပါပြီ။ဒါပေမဲ့အခုနောက်ပိုင်းဖြစ်နေတဲ့ကိစ္စတွေမှာအာဆီယံကူရင်ကသူ့ရဲ့ဒေသအတွင်းထိခိုက်မှုဆိုတဲ့ဒေသလုံခြုံရေးကိုထိခိုက်တဲ့ပုံစံမျိုးကိုမြင်လာကြ၊ရှင်းလင်းမြင်လာကြ။ဒါကကျွန်တော်ပါရဖြစ်လာတဲ့ဆိုရှင်ဒီဒီခိုက်ဒေသမှာဖြစ်တဲ့ကိစ္စတွေကကျွန်တော်အာဆီယံနိုင်ငံကြီးဒီလိုမျိုးတော့ထိခိုက်တယ်ပေါ့နော်။သူ့ရဲ့ဘာသာထိခိုက်ပြီးဒါကသူတို့နဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုတွေကဖြစ်သွားလာတယ်။အဲ့တော့ဒီကမျိုးကအရင်တော့ကလေနိုင်ငံရေးကိစ္စတွေမကဘူးနိုင်ငံနဲ့နိုင်ငံကြီးရဲ့ policy တွေသွားပြီးရက်ခံမှုတွေဖြစ်လာတယ်။တကယ်မှလည်းဟိုအရင်တော့ဆိုရှင်ဒီဟိုမျိုးမျိုးဆောင်မှုချိန်မှာဟိုဥပပေါင်းဆောင်ရွက်မှုအပိုင်းကိုသွားမလားအမြန်မာနိုင်ငံအစိုးရဘက်ကနိုင်ငံတကာနဲ့လက်တွဲလို့ဆောင်မှုအပိုင်းမှာသွားမလားဆိုတဲ့အရာမျိုးကျွန်တော်တို့ပြောနေခဲ့တယ်နော်ပိုင်းမှာလက်တွဲလုပ်ဆောင်မှုရအားအားကြီးလာတယ်အဲ့လက်တွဲလုပ်ဆောင်မှုကျွန်တော်အားနေလာတယ်အစ်ဆက်ပါလေဒီငွေကြီးရဲ့အာဖီအားပေးမှုတွေဝိုင်းလုပ်ဆောင်မှုတွေကလည်းဒီပြည်မနေရာတွေမကောက်ဒေသပေါ်မှာလည်းပြောင်းမှုအများကြီးရှိလာတယ်ဒါဆက်လို့ အာဆီယံနိုင်ငံရဲ့နိုင်ငံကြီးရဲ့မြန်မာနိုင်ငံပေါ်ကြီးကြပ်ပြောဆိုမှုကဒီငါတဲ့ပုံမျိုးတော့ကျင်းထန်လာလို့သုံးသပ်လို့ရပါတယ်
โอเคสรุปโกเซตัวตัวดาวครับเนี่ยอกูเราที่อาเซียนนี่โหอีนตรงอ่ะหลุပြောเลยပြောถ้าไม่ใช่อาเซียนဘက်ကတော့มาပြောล่ะสู่ล่ะเลยสรุปดาอาเซียนဘက်ကตัวดาวนี่ปองล่ะမျိုးล่ะดาหมดမြန်မာနိုင်ငံအခြေအနေကိုอ่ะပြောเสียပို့ဖြစ်လာလို့ล่ะโกเซตัวသုံးသပ်ไปပါครับเน
ี่ยပြီးတော့မြန်မာပြည်ရဲ့အခြေအနေကိုอ่ะပို့ဆိုးလာလို့ပေါ့လေအခုကတော့တကယ်ကိုဟိုနိုင်ငံတကာပြဿနာအကြီးကြီးဆိုရဲဟာမျိုးဘက်ကိုရောက်သွားတယ်အနည်းဆုံးတော့ဘင်္ဂလားဒေ့ရှ်ကနေမှာခုနလိုရှိတော့အရှာပါညာဒီဘက်ကိုပြေးလာတာလည်းရှိနေတယ်။နောက်ပြီးတဲ့ခါကျရင်ကျွန်တော်တို့ဒီကျန်းဖက်မှုအန်ဒီရောက်လာတယ်ဆိုရင်ဒါကျန်းဖက်မှုအန်ဒီဆိုရင်အနည်းဆက်ဆုံးကဒီမှာပြည်ကနေဆက်ပြီးပြန်လာမှာဒီရှိတော်အရှာပြန်ဖြစ်နေတဲ့ခါကျတော့သူတို့ကိုယ်တိုင်လည်းစိုးရင်လာတဲ့သဘောရှိတယ်ပေါ့။နောက်ဆုံးချင်းတော့ဟိုအရင်တော့ဆိုရင်ဘာပြောပြောမြန်မာကိုနားလည်တဲ့ဟိုနိုင်ငံတွေလို့ပြောလို့ရတယ်။စင်ကာပူလိုဟာမျိုးပေါ့။အဲသူတို့ကိုယ်တိုင်နဲ့ကကဒါကဟိုစကလုံးကတော့တုံးတာကပြင်ကြီးကြီးပဲတုံးတယ်။ဒါပေမဲ့သူတို့ကိုယ်တိုင်ကမြန်မာကဒီလမ်းကြောင်းမသွားတင်ဘူးပေါ့နော်ဟိုကောင်းတဲ့လမ်းကြောင်းကိုသွားတင်တယ်ဆိုရဟာမျိုးကျွန်တော်တို့ပြောလာတွေ့ရတယ်အရင်ဟိုဆင်ဟူဒီနိုင်ငံရေးဝန်ကြီးဆိုရင်အရင်2019ဖြစ်ဖြစ်ချိန်မှာဖြူရင်ကြီးလာကမှာတကယ်တော့မြန်မာပြည်ကိုကာကွယ်တဲ့ပြည်ကုံမျိုးကိုသူကပြောခဲ့တာဒါပေမဲ့အခုနောက်ပိုင်းသူတို့လိုနိုင်ငံတွေရောကပါဘာပြောပြောမြန်မာကိုဖိအားပေးလာတဲ့သဘောရှိတယ်ပေါ့နော်အဲ့ခါကျတော့သူတို့မြန်မာဒါနိုင်ငံတကာပြဿနာအကြီးဖြစ်လာတယ်ပြီးတော့သူကိုယ်တိုင်ကြီးထိခိုက်မဲ့ဟာမျိုးဖြစ်လာတယ်အဲ့ဒါကိုလည်းမြင်လာတယ်နောက်တစ်ခုကတော့ဟိုမိတ်ဆွေနိုင်ငံအနေနဲ့လည်းဟိုလုံးလို့ရမယ့်နေကိုဝိုင်းပြီးတော့ဖြည့်ရှင်းပေးတာလည်းပါတယ်ပေါ့လေ။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ approach ကတကမ္ဘာလုံးနဲ့ကိုကွဲကလေးဖြစ်နေတဲ့အခါကျတော့အာဆီယံနိုင်ငံတွေကလည်းဒါကိုမြင်လာပုံရတယ်ပေါ့နော်။ဆိုတဲ့အခါကျတော့ကျွန်တော်မြင်တော့အရင်တက်မော်ဆိုရလက်ထက်တုန်းကပြရတဲ့တောင်မှအခုချိန်မှာခံရတဲ့ပြရတော်တော်ကြီးရယ်ပေါ့။အရင်တော့ဆိုသူကเนี่ยเช่นไต่ตุ้ยเองบาก็เจอတော့อีซิซิကျွန်တော်တို့ဖြစ်သွားလေးရှိတယ်။ခုကြောတော့ဒီကျွန်တော်တွေ့ရတော့ဒီ American Two ธรรมดา Mike Center တို့ရှိတွေ့တာဆိုသူတို့နောက်မှာတော့อีซิซิဖြစ်ချင်းဖြစ်မယ်။ဒါပေမဲ့ဒီ media ရရှိမှာတော့သူတော်တော်လေးကိုဒီတောင်းနေတယောက်ကအခြေရှင်ဖြစ်တဲ့ပုံစံမျိုးတွေတွေ့ရတာပေါ့နော်။တော့တွေ့ရတဲ့ခါကျတော့ကျွန်တော်မြင်နေရတာမြန်မာနိုင်ငံနဲ့တက်တက်တဲ့အခြေအနေကအာဆီယံပါဝင်နိုင်ငံတကာတန်းဝန်းရယူဆတဲ့အတွက်ကြောင့်မဟုတ်ပြာဟိုရင်ကားတဲ့တော့ပူကြည့်လာတွေ့ရတာပ
ေါ့ဟုတ်ကဲ့ခင်ဗျာဆိုတော့ဒီမြန်မာနိုင်ငံဒီလူ့ခွင့်ပြဿနာတွေမှာလက်တလောဒီရခိုင်ကိစ္စအရှင်းရောက်နေပြီမဲ့လေဟိုမီဒီယာလွတ်လပ်ခွင့်ကိစ္စတွေလို့တခြားကိစ္စတွေကလည်းဒီနိုင်ငံတကာအတိုင်းအဝန်မှာကြာခဏဆိုသူဟိုထောက်ပြပြီးပြောနေတဲ့ကိစ္စတွေပါဟို EU ဆိုရင်လည်းဟိုတလောကပဲဒီ GSP ကုန်သွယ်ရေးအထူးခန်းစားခွင့်နေပြန်ရုပ်တင်မတင်ဆိုပြီးတော့လာပြီးအကဲခတ်တာမျိုးတွေရှိပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့လက်ရှိလူ့ခွင့်အခြေအနေကရောဒီနိုင်ငံတကာဆက်ဆံရေးမှာဟိုကြီးကြီးမားမားအကျိုးဆက်တွေရှိလာနိုင်သလားကိုယ်စီသူ
အဲရှိတာပေါ့လူခွင့်ရတော့သူကဟိုနိုင်ငံတကာဆက်ဆံရေးမှာသူကဥပါရပေါ့လေတရားတစ်ချောင်းနေနဲ့ကျွန်တော်ကရှိတယ်ဟိုဥပမာအမေရိကန်မှာဆိုတော့သူကဒီ human right အဖွဲ့ဆိုပြီးတော့မှဒီဒါဟိုသမောက်အကြံပေးတဲ့ဖွဲ့ရာဒီလူခွင့်ရရှိတော့အကြီးရယ်တူဖက်ကြတော့လေစီဝါရရှိတော့နဲ့ဖွင့်ပြရရှိတော့အကြီးရယ်ဆိုသူ့ဘာကိုအကြံပေးဖွဲ့ရာတစ်ခွန်းနဲ့တစ်ခွန်းထောက်ထားကြတာမှ human right ဖွဲ့ကကျွန်တော်တို့သက်သက်ရှိတာဟိုရှိရကြတော့ဒါကတော့အခုရခိုင်ကိစ္စပေါ်လာတဲ့အခါမှာကျွန်တော်တို့ရဲ့တခြားဟာတွေကလည်းဟုတ်ကဲ့ဖြစ်လာတာပေါ့လေ။ဒါလည်းဆိုတော့ဟိုတကွက်မြင်ပြီဆိုရင်ကျွန်တော်ဟိုကျွန်တော်ချက်သုံးမျက်စိနဲ့ရှုကြည့်ရင်တော့တော်တော်များများပြောက်သွားတာပေါ့လေ။2014-15လောက်တော့အခုကြောက်တော့ဒါဟိုအစ်စ်တင်တဲ့မျက်စိမုန်းတဲ့မျက်စိနဲ့ကြည့်လာကြတဲ့အခါကျတော့ကျန်တဲ့အရင်တော့ဟိုစိတ်မမြင်တဲ့ဟာတွေပါအနာစာတွေပါအခုဟာမြင်လာပြီးတော့ဒီမီဒီယာလွတ်လပ်ခွင့်ကြတော့လေအခု writer ကိစ္စပေါ့လေ။ writer ကိစ္စတော့ဒါရခိုင်ကိစ္စနဲ့တိုက်ချိတ်ဆက်နေတဲ့အခါကျတော့ဒီမြောက်ကိုသာထောင်နဲ့ထည့်ထားလိုက်တော့ကျွန်တော်တို့လက်ရှိဥပဒေအရဆိုရင်တော့အပြစ်ရှိတာမရှိတာဒါကတကောင်းလို့ဒါပေမဲ့နိုင်ငံတကာမြန်မာကျ writer ဆိုတာကတကယ်ကိုတကဘာလုံးကိုတရင်ရောင်းစားနေတဲ့အဖွဲ့ကြီးတရင်ဖြန့်နေတဲ့အဖွဲ့ကြီးအရဆိုတော့သူတို့ကြည့်ရဆိုတာနဲ့တကယ်တကဘာလုံးကမြန်မာဟိုမီဒီယာလွတ်လပ်ခွင့်မှာကြည့်သွားပြီးမီဒီယာလွတ်လပ်ခွင့်ကြည့်ပြီဆိုရင်ကျန်တဲ့ဟာတွေပါအလိုတယောက်ကျွန်တော်တို့ကဆင်းသွားရတဲ့ထုံးစံရလည်းရှိတော့ဟိုပို့ပြီးတော့လူတွေကစိုးရိမ်လာကြတာပေါ့နော်နိုင်ငံတကာအမြင်ကလည်းဟိုဒုက္ခရေးပါတော်တော်လေးကိုမှမြန်မာပြည်ကထိနေပြီဆိုပြီးကိုလုံးကဝိုင်းကျွဲလာကြတာပေါ့ပြီးတော့ဟိုအရင်ကနောက်ဆုံးနေရတဲ့ဒီလူခွင့်ရေးဖွဲ့တွေပေါ့လေဒီလူခွင့်ရေး lobby ဖွဲ့ကြီးတွေရှိပါတယ်နိုင်ငံတကာမှာလူခွင့်ရေးစောင့်ရှောက်နေတယ်သူတို့ကိုယ်တိုင်ကလည်းမြန်မာပြည်နဲ့ပတ်သက်ရင်အရင်ကရေးစရာနည်းသွားတယ်ပေါ့နော် report တွေကအခုကျတော့ report ကမြန်မာပြည်နဲ့ပတ်သက်ပြီးကြီးရရေးလိုက်ရင်ပေါ့မှာနိုင်ငံတကာကနေပြီးတော့မှလက်ခံပြီးတော့ဖတ်တဲ့အနေထားကြောက်လာတယ်သူကလည်းသူတို့တခြားသွားလုပ်ရမလို့အာဖရိကကြောင်ရေးစရာမလို့မြန်မာပြည်ကြောင်ရေးလိုက်ရင်ကိုသူတို့အလုတ်ကတော်တော်ပါကလို့တော့ဘောလောက်ပြီးရဲ့ကိစ္စဖြစ်တော့သူကလည်းဒီဘက်ကိုအားထည့်လာကြတော့ပို့ပို့ပြီးတော့ဒီမြန်မာပြည်လူခွင့်ရေးကိစ္စနိုင်ငံတကာမှာ ပေါ်လာတာပေါ့လေကျွန်တော်သိနေတာလေ
ဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းသဘောတော့ခင်ဗျာအခုဒီလက်ရှိမြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေအရဒီနိုင်ငံတကာဆက်ဆံရေးမှာအကျိုးဆက်တွေကြီးကြီးမားမားကျော်ဝနိုင်တယ်လို့မြန်ယူဆလား
အာကျေးဇူးတော်ကြီးကြီးမားမားဖြစ်နေပုံစံဖြစ်ပါတယ်ဒီကျောင်းဆိုင်ကြီးဆိုရတဲ့အားဖြင့်မှာသူတို့မကမှာကျွန်တော်တို့ဒီအရင်တုန်းကတုန်းကလေကျွန်တော်မင်းကြီးရဲ့ရှိန်ကြီးဒီနိုင်ငံတစ်ခုပေါ်မှာအဆက်တဲမှုတွေလောက်ဆောင်ပြီးတော့နာမည်ပေါ်ထွက်တဲ့ပုံစံမျိုးမဟုတ်ဘူးအမြင်မလို့တင်တော့ဘူးအစိုးရဒီကိုကျွန်တော်တို့နှိမ့်ညာမယ်ဒီအနေနဲ့ဒီပြည်ကျောင်းနဲ့မှုတွေလောက်ဆောင်မယ်ဒါကြောင့်မို့လို့ကုလသမဂ္ဂမှာရှိတဲ့အထူးလှုပ်ထိုးလုပ်ပြီးလာတဲ့ special procedure ကိုတော့ကျွန်တော်တို့ပြည့်ချက်ပုံအတွက်ကြိုးစားကြကြတဲ့လှူချမှုတော့ရှိခဲ့တယ်။ကျွန်တော်တို့ပြည့်စင်မြန်မာနိုင်ငံကိုလာရပြီးစံစမ်းပြီးလာတဲ့ကျိုးစားစံစစ်ဆေးရရှိတော့သူ့ကိုလည်းကျွန်တော်တို့ဒီလူမျိုးစပ်ပလမလို့အတော်ဝူပြည့်လွတ်တိုင်းကိုတော့ရှင်းချပြီးအတွက်ကြိုးစားခဲ့တယ်မြန်မာနိုင်ငံပေါ်မှာဒီပြည်သူကြောင့်လည်းမှုကိုအားပေးတောက်ခံတဲ့အမည်နဲ့ဒီတော့အရင်ကြီးရှင်းချခဲ့တယ်ဒါပေမဲ့အဲ့ဒီအခုလုံးကအခုချိန်မှာပြောမယ်ဆိုရင်ရှော့ချမှုကျိုးစားမှုမရှော့ချတဲ့ပြင်ပုံပြီးတော့အပီအားကြီးတခါဒီ site အရင် site ကြီးရအများများလာတယ်။ဘာကြောင့်လဲဆိုတော့ခုနပြောကျွန်တော်ဒီခိုင်ပြတ်တ်မှာဖြစ်နေတဲ့ကိစ္စကတကယ်ကိုနိုင်ငံတကာရဲ့မျက်စိတောက်ဆိုင်ကြည့်ရတဲ့အခြေအနေဖြစ်လာတယ်။စိုးရွားပါတယ်လို့ပြောလာကြတယ်။ဒီအရင်တော့ပြောနေတဲ့နိုင်ငံတွေမဆောက်ဘူး။ဒီတော့မြန်မာနိုင်ငံအကြောင်းလူခွေနဲ့ပတ်သက်ရင်စိတ်ဝင်စားတဲ့နိုင်ငံကြီးအစားပြောဆိုမှုရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ကအရင်တော့စိတ်စားလေးပဲရေးသွားလာတော့ပြောသွားကြ။စစ်ပွဲတွေဆက်တော့ရှိနေတော့မယ်။ဒီမိတ်ရဲ့ UDV ကြောင့်လို့ခုနလိုရိုက်တာလူမျိုးတက္ကသတင်းတော်ဒီပေါ်ဖန်ဆင်းနေရှိလာတယ်။တက္ကသတရားစီရင်ပိုင်းမှာအားနည်းရဆိုတဲ့ချက်တွေကရှိနေတော့အခုတော့မကတော့ဘူးနဲ့။တခြားသော issue တွေအများကြီးဆက်ရှိလာတယ်။အခုဒီကိစ္စကဘယ်လိုလဲ။ဒီလိုပါဆိုလို့ဒီအခြေအနေကတော့မရှိရအောင်လို့ဟုတ်ဘူး။တကယ်စစ်စစ်ကိုရမ်းညံတယ်။တကယ်စစ်စစ်ကိုရမ်းညံတယ်။ဒါထဲမှာကျွန်တော်တို့ခုနလိုစစ်စစ်ကြီးကအာလုံးအာရုံစိုက်ရောက်တဲ့စုပြီးဝတ်ဖြစ်တဲ့စစ်စစ်ကြီးဖြစ်တဲ့အခါမှာဒီမှာအများမောအာရုံစိုက်ပုံရလာတယ်။အဲ့တော့အခုဆိုရင်ကျွန်တော်တို့ဘုရားတပတ်လူခွေးကောင်းစီပါရှိတဲ့လူခွေးစားလက်ပုံဒီမှာကပဲနေဒီလိုအပ်တယ်ကျွန်တော် GNC ဒရီမီယာကဘာစစ်စစ်ရာကြီးဒီကုဒတမကအလုပ်တွေကောင်စီကြီးဆွေးနွေးကြတယ်။နောက်တစ်ခုအစီအစဉ်ခေါ်တဲ့ဒီတရားစီရင်မှုအပိုင်းကြီးဆက်လက်သွားဖို့ကြီးလုပ်ဆောင်တဲ့ဟာတွေကမြန်မာနိုင်ငံကနိုင်ငံတည်တည်နဲ့ကျွန်တော်တို့ကိုယ်တိုင်တိုးတက်ဖို့တောင်းပန်နေတယ်ကွာ။အများကြီးပြောရမယ်။ညာပါတယ်။
ဟုတ်ကဲ့။ဟုတ်ကဲ့။ဆိုတော့ကျွန်တော်ဒီဆွေးနွေးဝတ်တို့ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးမြစ်တာရက်ခန့်နေတာကတော့ဒီဆွေးဟိုကျန်တဲ့လူတွေလည်းအကုန်လုံးပါဝင်ဆွေးနွေးခွင့်ရဖို့အတွက်ကိုတက်နိုင်တယ်များလူရင်းတူရှင်းနဲ့ဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြန်းကျင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းပေးဖို့မြစ်တာရက်ခန့်နေပါတယ်။ကျွန်တော်အရင်ဆုံးတူဦးကတော့ကျွန်တော်မြန်မာနိုင်ငံကကိုစိုးဝေဖြစ်ပါတယ်။ကိုစိုးဝေဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီလူခွင့်ရပေါ့လား။လူခွင့်ရဆိုတာကလူသားတိုင်းလူသားတိုင်းရဲ့အခွင့်အရေးဖြစ်တယ်။မွေးဖွားလာတဲ့ကဒါမွေးဖွားလာတဲ့အတူတူလူဖြစ်လာတဲ့လူပါလာတဲ့အခွင့်အရေးဖြစ်လို့လူသားတိုင်းလူသားရထိုက်ရတဲ့အခွင့်အရေးဖြစ်တယ်ဆိုတော့ကျွန်တော်ပြောချင်တယ်။အဲ့ဒီရတဲ့ရထိုက်တဲ့အခွင့်အရေးကိုလည်းမှန်ကန်တဲ့အချက်အလက်တွေနဲ့တွားမှဟိုရရှိပါလိမ့်မယ်။မမှန်မကန်တဲ့အချက်အလက်တွေမမှန်မကန်တဲ့အထောက်အကူတွေတွားလို့ရတော့ဘယ်တော့မှရနိုင်မဟုတ်ဘူးလို့ကျွန်တော်ပထမဆုံးပြောချင်ပါတယ်။ဒီတော့ဒီတရားတစ်ပြီးကျွန်တော်ပြောချင်တာကဒီတော့ဟိုအကြောင်းအရာတစ်ခုကိုချိတ်ကတ်နေရမှာနော်ဟိုဒေါတာနဲ့တွားလို့အမှန်ကိုမရောက်နိုင်ပါဘူးဉာဏ်ပညာနဲ့တွားမှလည်းအမှန်ရောက်နိုင်ပါလိမ့်မယ်ကျွန်တော်တို့မြန်မာနိုင်ငံကဟိုလက်လက်ရကလေးကဟိုအဆက်ဆက်တက်လာတဲ့အစိုးရတွေဟာအာဏာရှင်ဆန်တဲ့အစိုးရနောက်ဆက်အာဏာရှင်အစိုးရပေါ့ဆိုတဲ့အခါမှာကျွန်တော်တို့ဟိုဟိုမြန်မာနိုင်ငံမှာတက်တယ်အများကြီးသူတို့ကြောင့်ဟုတ်မဖြစ်တဲ့ကြံစည်မပေါ်တဲ့ကြံစည်တခုပေါ်လာတယ်လို့ကျွန်တော်ကယူဆတယ်လေ
ဟုတ်ကဲ့ပါ
ဘုရားကျောင်းဝင်စားလို့ပြောနေတာလေကျွန်တော်တို့မြန်မာနိုင်ငံမှာဒီအာဏာရှင်စနစ်ကြီးချုပ်ငင်းသွားတာနဲ့ဒီကြံစည်တွေတက်သွားမယ်လို့ကျွန်တော်ထောင်မြင်တယ်လေဒါကြောင့်မို့လို့ပြညာနဲ့
ဆိုးဝေးဆွေးနွေးရကျေးဇူးပါကျွန်တော်နောက်တစ်ခုလည်းလည်းပြောချင်ပါတယ်သူကတော့ဒီအမေရိကန်ပြည်တော်စုဒီဟာဝိုင်ပြည်ဟာဝိုင်ကပါဟိုတန်ခါတော့တပါးဖြစ်ပါတယ်အရှင်ဥအန္တန္တပဏိတဖြစ်ပါတယ်ဆရာအရှင်ဖျားအရှင်ဖျားရဲ့သဘောထားလဲဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြင်ကျင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြင်မိတ်လို့ရပါတယ်ဖျားအလုံးအရှင်ဥအန္တ အနန္တပဏိတလမ်းရကျသွားပါတယ်နောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုအေးလိုင်းဖြစ်ပါတယ်ကိုအေးလိုင်းရှိနေမှာတယ်မှာလေကိုအေးလိုင်းသဘောထားလဲလူရင်းတူရှင်ဆွေးနွေးနေမှာလေခင်ဗျာ
အေးဟုတ်ကဲ့ပါခင်ဗျာကျွန်တော်နော်ဒီလိုဒီလိုအရင်တော့တော့တော့ဘလို့ပြောမယ်ဆိုလို့ဒီကကနိုင်ငံသားအနေနဲ့တော့အနေနဲ့ငင်းပါအော်ကုလသမဂ္ဂပါမမနိုင်ငံပေါ်တော့ပြအားပူပူပြီးတော့ပြအားပေးနိုင်တယ်လို့ကျွန်တော်ယူဆရတယ်။ဘာကြောင့်ဆိုလို့ဒီကကဘုလတ်ရှိအစိုးရအနေနဲ့ရခိုင်အရေးပါရခိုင်အရေးရောဟိုကရှင်ရှင်အရေးရောဘာတစ်ခုမှတော့တူတာမှုဒီလိုကတော့တူတာမှုလုံးနိုင်တာမရှိပါဘူးခင်ဗျာပေရှင်းပြနိုင်တာမရှိပါဘူးဘာကြောင့်လဲဆိုလို့ဒီကကဥပမာအပြင်အပြင်ပြောမယ်ဆိုရင်တော့ရကန်အရင်ကဥပမာအပြင်ယောဟန်ကြယောဟန်ကြလို့အောင်နေရင်တော့ဥပမာအပြင်ဒီဒီဒီဒီဆိုတော့ဒီလိုလိုအတေပြူလိုက်ရင်တော့အဲ့တော့သူတို့သူတို့ကလည်းပေရှင်းသွားပြီဥပမာအပြင်အပြင်ရေဆုပ်ရေဆုပ်ထုတ်တာလည်းတကယ်လို့
အဲ့ဒါကိုသူကတ
ည်းကလည်းဒီမှာရေကြီးလို့ခတ်ရလို့ရှိပြီ။ဒါမှဘာတစ်ခုမှတပေါင်းသူရတာမရှိပါဘူးခင်ဗျ။အဲကြောင့်ပြောမယ်ဆိုရင်တော့နိုင်ငံတကာပါဘုနာသမကပါတော့အလုံးနိုင်ငံပေါ်အကွာတော့တရားမမနိုင်ငံအပေါ်တော့ပူပြီးတော့ပြအားတဲ့ပြလာနေလို့ကျွန်တော်ယူဆတယ်။ဘာကြောင့်လဲဆိုလို့ရှိပါလ
ဲ။ဟုတ်ကဲ့ကိုရင်းလိုက်။
သူကတော့ပြအားပြနေတာအခုပြအားနိုင်ငံတကာကလည်းပြအားပြနေတာပေသွားတဲ့ရှုပ်သွဲလာမယ်လို့ကျွန်တော်ယူဆတယ်။ဘာကြောင့်ဆိုရင်အခုကြီးွားတဲ့ဆုပ်ွားတဲ့ပြတာတွေဆိုလို့ရှိရအလုံးသမားတွေအလုံးမဲ့ဖြစ်သွားမယ်။ဒါမဲ့ဒီလူလူတွေနိုင်နာသွားမယ်ဆိုတာကအဲ့ဒါအစိုးရအနေနဲ့ဒီလူလူတွေအပေါ်တနာစေနဲ့တာနာစေထားပြီးတော့အဲ့ဒါပြင်းချရပဲလို
့ဟုတ်ကဲ့ကိုရင်းလိုက
်ဘလူးနီနဲ့ပယ်ရှောင်းနိုင်တယ်လေနိုင်ငံတကာကဘလူးရှောင်းနိုင်တယ
်ဟုတ်ကဲ့ကိုရင်းလိုက်ဆွေးနွေးတာကျေးဇူးပါဟိုကိုရင်းလိုက်အဓိကပြောချင်တာကတော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဖြည်းဖြည်းလေးလေးဟိုကျင်းနေနိုင်လောက်တဲ့အဖြေတစ်ခုရှာမယ်ဆိုရင်တော့ဟိုနိုင်ငံတကာရဲ့ပြည်အားတွေလည်းရောပါသွားနိုင်တယ်ဆိုတာကိုဟိုအဓိကပြောချင်တယ်လို့နားလည်ပါတယ်ဆိုတော့အခုဆောစောကျွန်တော်ဟိုတယ်လီဖုန်းလိုင်းပြတ်သွားလို့ပါဟိုအရှင်ဦးအန္တတာပါနီတာလိုင်းပေါ်ဒီလိုင်းပေါ်ပြန်ရောက်လာပါပြီအရှင်အန္တတာပါနီတာအနေနဲ့လည်းဆွေးနွေးချင်တာပဲဖြစ်ဖြစ်မေးမြန်းချင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းကြားလို့ရပါတယ်ခင်ဗျ
ဆွေးနွေးချင်တာပါလေဘုံမောကတော့ဟိုဗမာလူမျိုးတော့မဟုတ်ပါဘူးအမေကတောင်ပိုင်းအိန္ဒိယပါဗမာပြည်ကိုလည်းဘုံမောကဒီနေ့ကို၁၀ကောင်းလောက်ပရိတ်တာကိစ္စအိမ်နဲ့ကြွရတဲ့ခါကျတော့ဗမာပြည်ကတော့ဟိုခုနဖြစ်ရလူပြောသလိုပါပဲလူအခွင့်အရေးဆိုတာကတော့လုံးဝမရှိဘူးအဲ့ဒါတော့အမှန်ပဲနောက်တစ်ခုကတော့သူကဟိုမြန်မာအလင်းသတင်းစာလိုပဲတကယ်အမှန်နေတော့အဲ့ဒါလေဘုံမောဗမာစကားတွေလည်းကောင်းကောင်းမပြောတတ်တော့ကောင်းတာကတော့ဘုံမောကစင်ကာပူမှနေတာများတယ်ဒူဘိုင်းမှနေတာများတယ်အမေရိကန်နိုင်ငံသားဖြစ်နေတာ1985ခုနှစ်တည်းကသူတိုင်းပြည်ဒီမှာဥပဒေအရင်ကောင်းတယ်လိုက်နာတယ်အဲ့ဒီလိုပဲမြန်မာနိုင်ငံကဥပဒေကောင်းကောင်းလုပ်ပြီးတော့လိုက်နာမယ်ဆိုရင်တော့ဟိုတခြားဘာမှလုတ်ပေးပြမလို့ဘူးလို့ထင်ပါတယ
်တင်ပါဗျာ
ဘုံလည်းအဲဒါပါပဲဥပဒေတိုင်းပဲပေါ့နော်
တင်ပါဗျာဟိုတရားဥပဒေစိုးမိုးဖို့အရေးကြီးရဲ့ဆိုတော
့အရှင်ပြ
အဓိကထောက်ပြနေတာပေါ့
သူတို့ပြောတာတွေကိုလိုက်လုတ်ပေးပြမလို့ဟိုရခိုင်ကပြောမယ်ဟိုရိုးပြင်ကြားပြောမယ်အဲ့ဒါတွေလည်းလိုက်ပြောဖို့ကိုတိုင်းကြီးကဥပဒေကောင်းကောင်းဥပမာဘုံကစင်ကာပူနဲ့ဒူဘိုင်းကိုလေ့လာတဲ့အခါကျတော့သူဘာမှပြဿနာမရှိဘူးလေသူကအရင်ကောင်းနေလေ
တင်ပါဗျာ
အဲ့ဒီကိုတိုင်းကြီးမှာဥပဒေကိုတိုင်းပြည်ကိုလူမျိုးကိုနိုင်ငံကိုဘာသာကိုယဉ်ကျေးမှုကိုဥပဒေကအတိုင်းနာတကယ်လိုက်နာမယ်ဆိုရင်ဘာမှပြဿနာမရှိပါဘူးဒါပါပဲဘုံဘုံပြောချင်တာ
တင်ပါဖေဆွေးနွေးရကျေးဇူးပါနောက်တူကတော့ဖင်လန်နိုင်ငံကိုငင်းချမ်းအောင်ဖြစ်ပါတယ်ကိုငင်းချမ်းအောင်သဘောထားလဲဆွေးနွေးမြင်းမြန်းလို့ရပါတယ်ကိုငင်းချမ်းရ
ဲ့ဆက်ကပြကိုအောင်လင်ဦးရဲ့အမကိုအောင်ပြောမင်းကိုဇင်းအရာသူမှရှိပါတယ်ကျွန်တော်တို့အိမ်ကြီးချင်းထိုင်းနိုင်ငံမှာအလုံရှိအလုံသမားဆိုပြီးတော့လွှဲချလို့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတော့မှထိုင်းအစိုးရကတည်တည်ချာချာအရေးယူတာကိုရှိပါဥရောပသမဂ္ဂတို့အမေရိကန်တို့အကုန်လုံးကပိတ်ဆို့မဲ့လုပ်တဲ့အချိန်မှာအစိုးရကတိုင်းသူပြည်သားတွေကိုချစ်ပြီးတော့ငါတို့နိုင်ငံမှာမတရားမှုလုပ်လို့မရဘူးဒီလိုလုပ်ရင်နိုင်ငံတကာကငါတို့ကိုအရေးယူတယ်ဆိုတဲ့ပုံစံမျိုးနဲ့ပေါ့နော်ထိုင်းအစိုးရကအရေးယူပြတဲ့ပုံစံမျိုးကိုဗိုလ်ချုပ်ကြီးတွေကအရေးယူပြတဲ့ပုံစံမျိုးတွေကိုမလုပ်နိုင်ဘူးကိုတိုင်းပြည်ကိုကိုကမချစ်ဘူးအမျိုးသားရေးရာစီရေးနဲ့ပဲတွားပြီးတော့လူခွင့်ရေးကိုဂရုမစိုက်ဘူးဆိုရင်တော့အနောက်နိုင်ငံကဖီအားတွေကပို့ပို့ပြီးတော့လာမှာသူတို့စံနှုန်းနဲ့ကျွန်တော်တို့စံနှုန်းနဲ့ကိုက်ဆရာမလိုပါဘူးကျွန်တော်တို့ကနိုင်ငံတကာကစီးနေစည်းကမ်းဥပဒေတွေကိုအခုပြည်သူအစိုးရကဘလို့လုတ်ပေးနိုင်မလဲဘလို့အရေးယူနိုင်မလဲပေါ့2008အခြေခံဥပဒေကိုလွှဲမချဘဲနဲ့လုတ်နိုင်မလားဆိုတော့ကိုစည်ရသူနဲ့ဥအောင်မျိုးမင်းတို့အတိုင်ပင်ခံနေပေါ့နော်ဟို ဖြည့်ပေးနိုင်ရင်ဖြည့်ပေးကြပါခင်ဗျာ
ဟုတ်ကဲ့ကိုညင်းညင်းကြီးကျွန်တော်သူတို့ပြီးရင်ဟိုတက်နိုင်တဲ့လောက်အချိန်ရလောက်ဟိုဟိုပေါ်ဖြည့်ခိုင်းပါမယ်ဒီကိစ္စနဲ့ပတ်သက်လို့နောက်ကျွန်တော်တို့ဒီစနေဘွက်တက်ကို Facebook တရားနေပြီးတော့ဟိုပေးထားတဲ့ comment တွေလည်းတစ်ခါလေးကျွန်တော်ဖော်ပြခြင်းပါတယ်တချို့စာရေးဟိုမဆုမမဲ့ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီ VV Like ဆိုတဲ့အကောင့်ကမြန်မာနိုင်ငံကနိုင်ငံတကာဆက်ဆံရေးဟာပို့ပြီးတော့ဆိုးဝါးလာမှာပါတဲ့။ဘာဖြစ်လို့လဲဆိုတော့လူခွေချိုးဖောက်ခဲ့လို့ပဲဖြစ်ပါတယ်တဲ့။ဆက်ဆံရေးပြန်ကောင်းလာဖို့ဆိုရင်တော့ကိုလူခွေချိုးဖောက်ခဲ့တဲ့အဖြစ်ကိုကိုတာဝန်ယူပြီးတော့ခံရမှာပါတဲ့။ဒါမှလည်းနိုင်ငံတကာဘက်ကအဲ့လိုမှမဟုတ်ဘူးဆိုရင်တော့နိုင်ငံတကာဘက်ကယုံကြည်မှုကင်းသွားမယ်။အဆက်အသွယ်တွေပြတ်တောက်သွားမယ်။ပြည်သူတွေအများကြီးနစ်နာသွားပါလိမ့်မယ်တဲ့။ကိုဆိုင်ဆိုတဲ့အကောင့်ကတော့အခုလိုမျိုးအထင်လွဲနေတာကြားခဲ့ပါပြီတဲ့အဒီပြဿနာရဲ့နောက်ဆက်တွဲဆိုးကျိုးတွေကတော့မြန်မာခေါင်းဆောင်တွေညံ့လို့ပါတဲ့။ဘာညံ့တာလဲဆိုတော့မြန်မာတွေကိုအကြမ်းဖက်တာမြန်မာတွေကခံရတာကိုမပြောဘူးတဲ့။ရေကုန်တုတ်ပိတ်ပြီးနေတယ်တဲ့။ရခိုင်ဟိန္ဒူကညွတ်စတဲ့လူမျိုးတွေကိုတော့မြန်မာတပ်မတော်ကတတ်တာမဟုတ်ပါဘူးတဲ့။ရခိုင်ပြည်စားကိုငြိမ်းချတယ်ဆိုရင်ကျုပ်တို့အကြမ်းမဖက်ပါဘူးဆိုတာကိုမပြောသေး၍ဘီးမငြိမ်းနိုင်ပါဘူးတဲ့။ဇော်သူတန်းဆိုတဲ့အကောင့်ကတော့ဒေဂရကဆက်ဆံရေးကတော့ကောင်းမှာမဟုတ်ဘူးတဲ့။ဘာဖြစ်လို့လဲဆိုတော့သူတို့ကဘေကလီတွေအတွက်တောင်းပေးနေတာပုံများနေလို့ပါတဲ့။နောက်ပြီးတော့ပြည်သူအတန်ကိုလည်းဒေဂရကဘက်ကနားမထောင်ပါဘူးတဲ့။တစ်ဖက်သက်ပဲတောင်းနေတာပါတဲ့။ပြည်သူအစိုးရဆိုတော့ပြည်သူအတန်ကိုနားထောင်ရပါတယ်တဲ့။ကျွန်တော်အမြင်ကတော့ဒီမိုကရေစီဆိုတာအများဆန္ဒနဲ့လုပ်နေချရတာပါဆိုပြီးပြောပါတယ်ရှင်။
ဟုတ်ကဲ့ပတ်ပြပြပါကျေးဇူးပါ။နောက်ကျွန်တော်တို့တလက်စာရဲနဲ့ကျွန်တော်တို့ဒီဟိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ပို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်။ဟိုကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်ရဲ့အချိန်စိတ်အများကြီးမရှိတဲ့အတွက်လိုရင်းတို့ချင်းဆွေးနွေးမြင့်မြင့်ပေးပါခင်ဗျာ
။ဟုတ်ကဲ့ကိုကြီး။တမတော်ထောက်ခံဝဲဆိုတာဒီအမျိုးသားရဲ့အုပ်စုတွေလှုပ်ရှားနေတာသူတို့တစ်ဖွဲ့ပဲလုပ်နေတာ။တမတော်နိုင်ငံတကာထောက်တယ်ပြည်သူကလည်းထောက်ခံတယ်။တမတော်ဘယ်သူမှမကန့်ကွက်ဘူး။အဲတမတော်မှာအပြစ်ရှိတဲ့လူတွေကိုအပြစ်ရှိတဲ့အတိုင်းအရေးယူပေးရမယ်။ဟိုမှာလူအခွင့်ရေးပြောတယ်လူအခွင့်ရေးဥထင်းကျော်ပါတရားဝင်စာတင်တယ်သူတို့အဖွဲ့ကတင်တယ်တင်ပြီးတော့ ONC ကို welcome ခေါ်တယ်တစ်အစီအမတော်မှာအစိုးရတွေအရာရှိတွေအပြည့်ရှိတဲ့လူတွေကိုအရေးယူပေးပါသလိုတောင်းဆိုတယ်အဲ့ဒါလူအခွင့်ရေးနဲ့ဟိုဥပဒေအရဘာကြီးမှာဟိုတရားတရားဟိုလိုရောဘက်လန့်ရည်လည်းပုံမှန်မြင်ပါတော့ဟုတ်ကဲ့ဒီလောက်ပါကို
ဟုတ်ကဲ့ကိုတမောဟိုဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုဟိုပင်လယ်ဆွေးနွေးမဲ့ပုံကိုယ်ကိုပြန်ပြီးအလှည့်ပေးကြပါရဲဟိုအချင်းရလည်းအများကြီးမကျန်တော့ကျွန်တော်နှစ်ယောက်စလုံးကိုကျွန်တော်ဟိုအပိတ်အနေနဲ့သုံးသက်ချက်ကျွန်တော်ဆွေးနွေးစေချင်ပါတယ်ဆိုတော့ကျွန်တော်တို့ဟိုအကုန်လုံးကလည်းထောက်ပြနေတာကတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးမှာဒီပုံတိုင်းဆက်သွားနိုင်မယ်ဆိုလို့ရှိရင်တော့ဟိုတိတ်ပြီးအလားလာမကောင်းတဲ့သဘောထားတွေကိုညွှန်ပြနေပါတယ်ဆိုတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးတိုးတက်လာဖို့အတွက်ဆိုလို့ရှိရင်မြန်မာနိုင်ငံပေါ်နောက်တစ်ပိုင်းအပေါ်လေးနိုင်ငံတကာရည်ရွယ်ချက်ရှိဆက်ဆံလာနိုင်ဖို့ဆိုရင်ကော်မျိုးမင်းဘာတွေများအရေးကြီးအခုချိန်မှာလုပ်ဖို့များလိုနေမလဲ
ဒီကရတော့ပူပေါင်းဆောင်ရွက်မှုအရင်းကြီးရှိပါတယ်။အရင်တော့အဖြစ်ဖြစ်တယ်လို့ကျွန်တော်တို့စစ်တမ်းမရှိဘူးလို့ဘူးဆိုပြီးညှဉ်းဆန်ပြီးတော့ဒီပွဲနဲ့လုပ်ငန်းတွေတိုင်းရှိနေတဲ့ကိစ္စအတိုင်းကိုအမှန်တကယ်အရေးယူဆောင်ရွက်မှုတွေလုပ်ဆောင်ပြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ယုံကြည်စိတ်ချမှုအပိုင်းဒီဆုံးအပ်စစ်ဆေးမှုအပိုင်းတွေကိုလုပ်ဆောင်မှုလိုအပ်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့လိုအပ်ပါတယ်။ကျွန်တော်တို့ခုဖြစ်နေတဲ့ကိစ္စတစ်ခုကဒီအပေါ်မှာအရာတွေအကုန်လုံးကိုလက်မခံနိုင်တဲ့ဒါတွေကကျွန်တော်တို့ပြပါတယ်လောက်ပါတယ်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်တပည့်ရစီအောင်အများကြီးခံနိုင်တဲ့တာဝန်ယူတာဝန်ခံမှုရှိတော့အဖြစ်ရှိတဲ့သူတို့အဖြစ်ရှိတဲ့အတိုင်းအရေးယူနိုင်တဲ့လုပ်ငန်းစဉ်မျိုးရှိသေးဘူးဒါကိုလောက်ပါတယ်ဆိုတဲ့တည်ကြခြင်းမရှိရအောင်အဲ့ဒီခုကြောင့်လို့ကျွန်တော်ပူဆိုးနေတယ်ဒါကြောင့်ပူပေါင်းဆောင်ရွက်မှုနဲ့ဆီရောက်တော့သတ်ဆောင်မှုအပိုင်းကိုပြောတာဆက်ဆောင်လို့ရှိတယ်လက်တွဲလုပ်ဆောင်မှုလိုအပ်ပါတယ်ပြည်ပြည်ဆောင်ရွက်မှုလိုအပ်သောဥပဒေပိုင်းဆိုင်ရာပါဝင်ရင်ပိုင်းဆိုင်ရာဒီအချက်တွေကိုကြောင်နေပြီးတော့ပေါင်းဆောင်ရမှုသွားပါလို့တိုက်တွန်းလိုပါ
တယ်။ဟုတ်ကဲ့ဆိုတော့ဆရာဇေယျသူရဲ့သဘောထားကခင်ဗျာကျွန်တော်ဒီနိုင်ငံတကာနဲ့ဆက်ဆံရေးတိုးတက်လာဖို့ဆိုရင်မြန်မာနိုင်ငံဘက်ကဟိုအရေးကြီးအခုချိန်မှာလုပ်ဖို့လိုအပ်တာလုပ်တင်တာဘာများရှိမလဲ
။အဲနံပါတ်၁ကတော့လွယ်တာဟိုကျွန်တော်တို့လွယ်ရင်လည်းလွယ်မယ်ခက်ရင်လည်းခက်မယ်ပေါ့လေဗိုက်တာကိစ္စကကျွန်တော်စိတ်ထဲတော့ဖြည့်ရှင်းပေးဖို့လူရယ်ပေါ့နော်ဥမာသမရအနေနဲ့ဒါဟိုကိုဘကဒါတော့ပြစ်ဒဏ်လည်းချပြီးသွားပြီဆိုရင်ဒါသူ့အနေနဲ့ဒါလိုမျိုးချန်တာဆိုလို့ပြောလို့ပေးလိုက်တဲ့ဘာညာပေါ့လေအဲ့လိုမျိုးဆိုရင်တော့ကျွန်တော်အမြင်တော့ဒီရတော့ပိုဆိုးနိုင်ကြမရှိဘဲနဲ့ပိုတော့မှစိတ်ခါတက်လာဖို့ရှိတယ်ပေါ့နော်ဒါကဟိုလွယ်လဲလွယ်တဲ့ဟာတစ်ခုပါအဲ့ဒါတစ်ခုပေါ့နော်နောက်တစ်ခုကတော့ဟိုခုနရခိုင်မှာကဟိုစခန်းနေလဲအများကြီးဟိုဘက်ကလည်းဝင်တိုက်တယ်ကိုဘက်ကလည်းဝင်ပြန်တိုက်ရတဲ့ခါကျတော့ဒီခုနသိန်းလောက်ထွက်ပြေးသွားတယ်ဆိုတော့ဒါကသူ့ဘက်ကိုဘက်တော့အမှားတော့ကျွန်တော်တို့ရှိမှာပဲအဲ့ခါကျတော့ကျွန်တော်တို့ကဟိုပင်ပိတ်ငင်းမယ်စားလေဟိုကိုဘက်ကပြောွက်တွေရှိတယ်ဆိုရင်လည်းဘာတွေဘာတွေဖြစ်သွားတယ်ဒါကိုပုံပုံလင်းလင်းနဲ့ဒီချာရှင်းပြဒီခါကျရင်နိုင်ငံတကာကိုလည်းလက်ခံလာအောင်လို့ကျွန်တော်တို့ပြောပြအဲ့လိုလုပ်လိုက်မယ်ဆိုရင်ဒါပြောကျွန်တော်တို့ကဟို platform အတွက်ရလာမယ်ဒီ ပုံမှန်ဆိုကိုကသူတို့သွားစကားပြောမယ်ဆိုရင်နိုင်ငံတကာဖွဲ့စည်းသွားစကားပြောမယ်ဆိုသူကလက်ခံတွေ့ဖို့ခက်တယ်အခုဂျပန်ရေးစပ်ဖြစ်တော့သူလည်းတွေ့ကျင်နေကြတယ်လေဆိုတော့ဒီချိန်မှာလွတ်လိုက်နိုင်ရင်ဘာပြောကို့အတွက်တခြား platform တွေပေါ့နော်စီးပွားရေးပါညာလည်းပွင့်သွားမှာဖြစ်တယ်လို့မျိုးကို့နိုင်ငံ image လည်းပို့ပြီးတော့ပြန်ပြီးတော့စောင့်နိုင်လိမ့်မယ်အဲ့တော့ကျွန်တော်ဒီနေရာတော့ဟိုအခက်ခဲလို့မြင်နေရတဲ့ဆိုင် opportunity လို့ပြန်မြင်ပြီးတော့လေဟိုပြင်ပိတ်နေတာတဲ့ဆိုင်ဟိုဝန်ခံတဲ့နာဝန်ခံလိုက်ပေါ့နော်ဆိုတော့ဟိုပြီးရင်ကို့ဘက်ကအမှန်တားရှိရင်လည်းဟာဒါကတော့ငါကတော့မှန်တယ်မင်းတို့ကအဲ့ဒါမင်းတို့ပါနေတယ်ဟာဆိုပြီးတော့ရှင်းပြတာမျိုးအဲ့ဒါမျိုးလုပ်နိုင်မယ်ဆိုရင်တော့ဒီ set တွေကတော့ဆက်သွားနိုင်ကြရတော့ရှိပါတယ်ဟုတ်
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြီးတဲ့သင်္ဆာဆရာဦးစီရဲ့သူလူခွေလှူရှာသူညီမချင်းမြန်မာ director ဦးအောင်မျိုးမင်းကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူစာရေးသားပေးဖို့တွေနဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ